27ရာစုပြည်တော်စုငြိမ်းချမ်းရေးပင်လုံးညီလာခံမှုတိုင်းသာခေါင်းဆောင်တွေအနေနဲ့ဘလောက်ထိအားရကျေနပ်မှုရှိလဲမသိဘူးခင်ဗျ
။ဟုတ်ကဲ့ကျွန်တော်တို့ဒီမှာတပ်ပတ်ထားတဲ့ဥစ္စာတော့သူငြိမ်းချမ်းညီလာခံ27ရာစုပင်လုံးပေါ့နော်။တိုင်းသားတွေကတော့ကျွန်တော်တို့ဒီခေါင်းစဉ်နဲ့ပတ်သက်ပြီးတော့ပြဿနာတော့ဘာမှအထွေထူးမရှိပါဘူး။တိုင်းသားဆိုတဲ့အပိုင်းမှာကျွန်တော်တို့မှနှစ်ပတ်ဒီအပိုင်းတွေတခုကတော့တိုင်းသားလက်နက်ကိုင်းအပိုင်းဆိုရင်နှစ်ပိုင်းရှိပါလေ။အဲ့တော့ငြိမ်းချမ်းညီလာခံဆိုတော့အရင်အစိုးရလက်ထက်မှာစပြီးတော့အကောင့်နဲ့ပေါ်ခဲ့တယ်ပေါ့နော်။အဲ့ဒီကတော့ပြည်ထောင်စုငြိမ်းချမ်းညီလာခံဆိုပြီးတော့ခေါ်ရအခုလက်ရှိအစိုးရအဖွဲ့မှာတော့20ပြည်လုံးဆိုပြီးတော့ထပ်ပြီးတော့ပူးတွဲပါလာတယ်ပေါ့။ဒါပဲဖြစ်ဒီအကြောင်းအရာနှစ်ခုစလုံးဟာအဆင်ပြေလို့ထင်ပါတယ်။ကျွန်တော်တိုင်းသားတော့အမှန်တိုင်းပြောရမယ်ဆိုရင်ငြိမ်းချမ်းရေးနဲ့ပတ်သက်တာလည်းကြိုက်တယ်။ပြည်လုံးနဲ့ပတ်သက်တဲ့အခေါ်ပေါ်လည်းကြိုက်တယ
်။တခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လာနိုင်ဖို့ရောဘယ်လိုအခက်အခဲတွေရှိလဲမသိဘူးခင်ဗျ
။လက်ရှိကတော့ကျွန်တော်အခက်အခဲဆုံးတော့ NCA မှာလက်မှတ်ထိုးခြင်းမထိုးခြင်းဆိုတာပိုင်းမှာအဓိကပါပါတယ်ဗျာဒီလက်နက်ကိုင်နဲ့ပတ်သက်ဒီနီလာခမပါဖို့ကလက်ရှိအစိုးရကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့ NCA ထိုးပြီးတဲ့အဖွဲ့တွေကမထိုးတဲ့အဖွဲ့ကပါဝင်နေအောင်တောင်းနေတာကိုကျွန်တော်တွေ့နေရပါတယ်။ဒါလည်းအင်မတန်ကောင်းပါတယ်။ကျွန်တော်လည်းအားလုံးထောက်ခံတယ်။ဘာလို့လဲဆိုရင် NCA မှာလက်မှတ်ထိုးဒီဖြစ်စီထိုးဒီဖြစ်စီပေါ့နော်။ဘာဖြစ်ပြနီလာခမတက်ပြီးတော့ဒီတိုင်းပြည်ရဲ့အရေးအတွက်တနိုင်ငံလုံးရဲ့အရေးအတွက်တိုင်းသားအားလုံးရဲ့အရေးအတွက်ဆွေးနွေးခွင့်ရမယ်ဆိုတော့ကျွန်တော်တို့ပြောလင်းပါတယ
်။တမရော်နဲ့ပတ်သက်ပြီးတော့အခြားစိန်ခေါ်မှုတွေရောရှိသေးလားမသိဘူးဆရာ
။အမတော်ရဲ့သဘောထားတော့တို့ရော NCA ပေါ်မှာလက်မှတ်ထိုးပြီးတော့တကယ်လို့ NCA ပေါ်မှာလက်မှတ်မထိုးဘူးဆိုရင်တမတော်ရဲ့သဘောထားတော့သိပြီးတော့သဘောမညီတာရှိပါလိမ့်ဗျ။
တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တမတော်အစိုးရတို့ဒီပင်လုံစာချုပ်မှာလက်မှတ်ထိုးနိုင်ခဲ့မယ်ဆိုရင်မြန်မာပြည်ရဲ့ငြိမ်းချမ်းရေးကရှေ့ဆက်ပြီးတော့ဘယ်လိုမျှော်မှန်းထားနိုင်မလဲမသိဘူးခင်ဗျာ
။ဒီ NCA မှာလက်မှတ်ထိုးပြီးတော့အားလုံးတန်းတူညီရပေါ့နော်လွတ်လွတ်လပ်လပ်နဲ့ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိလာမယ်။ရင်ထဲမှာအရှိ့ကိုရှိတိုင်းပွင့်ပွင့်လင်းလင်းဆွေးနွေးနိုင်မယ်။အဲ့တော့ဒီညီလာခံကနေသူ့ဖွဲ့အားလုံးပါဝင်တဲ့ဒီဆွေးနွေးပွဲဖြစ်တဲ့ဒီညီလာခံကရတဲ့ရလာဟာကျွန်တော်မြန်မာနိုင်ငံရဲ့ရှေ့ရေးလေးဖြစ်တယ်လို့ခြေခံဥပဒေကိုပြန်ပြီးတော့ဖြည့်ဆွတ်ပြုပြင်တဲ့အနေအထားမျိုးလည်းဖြစ်သွားမယ်။ဒါကြောင့်မို့တော့အားလုံးလည်းပါဝင်နိုင်ခဲ့မယ်ဆိုရင်တော့အကောင်းဆုံးအနေအထားမှာရှိပါတယ်။အရှိအနေအထားကတော့ဘာမှမရည်ရသေးဘူးဖြစ်နေတယ်
။ဒီ27ရာစုပင်လုံးညီလာခံမော်လက်မှတ်ရေးထိုးပြီးတဲ့အချိန်မှာကြုံတွေ့ရမယ့်အခက်အခဲတွေရောဘယ်လိုစိန်ခေါ်မှုတွေရှိလဲမသိဘူးခင်ဗျ။
အဓိကတော့ PDP သားနိုင်ငံရေးပါတီနောက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်တတ်မတော်လွတ်တော်အစုကပြည်ပြည်လဲလဲဆွေးနွေးညှိနှိုင်းနိုင်တဲ့အနေအထားဖြစ်ပါတယ်။ဒီမှာအဓိကတော့စိန်ခေါ်ရမယ့်အနေအထားကတော့ဆွေးနွေးပွဲမှာညီညီညွတ်ညွတ်ပြင်းပြတတ်တတ်နဲ့လွတ်လွတ်လပ်လပ်ဆွေးနွေးနိုင်မလားပေါ့နော
်။
အဲ့ဒီချက်ကလည်းအရေးကြီးတယ်လို့နောက်တစ်ချက်ကတတ်မတော်ရဲ့သဘောထားဖြစ်ပါတယ်ဗျ။တမတော်ရဲ့သဘောထားဟာကျွန်တော်တို့ဒီအားလုံးပါဝင်နိုင်မှုကိုလက်ခံနိုင်လက်မခံနိုင်လက်မထိုးတဲ့အဖွဲ့ကိုပဲလက်ခံမလားလက်မမထိုးသေးတဲ့အဖွဲ့တွေကိုလက်ခံနိုင်မလားဆိုတာဒီတမတော်ရဲ့သဘောထားအင်မတန်အရေးကြီးပါတယ
်။ဒါဆို27ရာစုပင်လုံညီလာခံအောင်မြင်မှုအတွက်ကိုဘယ်လိုအချက်တွေကအောင်မြင်မှုကိုရနိုင်မလဲမသိဘူးခင်ဗျ
။ပင်လုံအခု27ရာစုပင်လုံဖြစ်မြောက်ဖို့အတွက်ကအဓိကတော့ UNFCA ရဲ့ဒီလက်ရှိဆိုးရွားနဲ့ညှိနှိုင်းဆောင်ရွက်မှုပေါ်မှာအများကြီးမှုတည်ပါတယ်ဗျ။သူတို့ UNFCA တစ်ဖွဲ့လုံးနဲ့ UNFCA မှာပါဝင်တဲ့ကျွန်တော်တိုင်းဒါလက်နက်ကိုင်ဖွဲ့အားလုံးနဲ့လက်ရှိအစိုးရရဲ့တပ်မတော်ရဲ့သဘောထားတွေညီညွတ်မျှတပြီးစဉ်လာမယ့်ငင်းချမ်းရင်ညီလာခံသုံးဖို့ရဲ့27ရာစုပင်လုံဟာတော်တော်ကြီးကိုအောင်အောင်မြင်မြင်ဖြစ်လင့်မယ်လို့ကျွန်တော်တို့ယူဆတယ်။အကယ်၍များဒီသုံးဖွဲ့အနေနဲ့ညီညွတ်မမျှတဖို့စဉ်လာမယ့်ညီလာခံကြီးကချောချောရှိရှိအောင်အောင်မြင်မြင်ဖြစ်ဖို့ရနည်းနည်းလေးခက်ခဲတွေးလိုက်မယ်ဗျ
။ဒီအစိုးရအနေနဲ့ရောဘယ်အချက်တွေကိုဦးစားပေးပြီးတော့ဆောင်ရွက်တင်လဲဆရာဒီညီလာခံအတွက်ပေါ့နော်
။ခုအဓိကဆရာလက်ရှိအစိုးရဆောင်ရွက်တာအားလုံးပါဝင်နိုင်ရေးမှုကိုအဓိကထားပြီးတော့ဆောင်ရွက်ပါတယ်ဗျ
။အစိုးရရဲ့ဒီညီလာခံအပေါ်မှာထင်မြင်ယူဆချက်လေးသုံးသပ်ချက်လေးတစ်ချက်လောက်ပြောပြပါအောင်ဆရာ
။ညီလာခံကတော့ကျွန်တော်တို့အခုကျွန်တော်ပြောသလိုပေါ့နော်။ဒီအစိုးရအဖွဲ့အစည်းတိုင်းဒါလက်နက်တိုင်းဖွဲ့အစည်းနိုင်ငံရေးပါတီလွတ်တော်နောက်ပြီးတော့တတ်မတော်အားလုံးဟာညီညီညွတ်ညွတ်မြတ်မြတ်တတ်တာနဲ့အားလုံးစုပေါင်းဆောင်ရွက်မယ်ဆိုရင်ကျွန်တော်နိုင်ငံရဲ့အနာဂတ်အရေးဟာအင်မတန်ကောင်းမွန်မယ်လို့ကျွန်တော်ယူဆတယ်။ဘာဖြစ်လို့လဲဆိုတော့ဒီကရလာတဲ့ရလတ်တာလင်းလာမယ့်ကျွန်တော်တို့အခြေခံဥပဒေဖြည့်ဆွတ်ပြင်ဆင်မှုမှပယ်ဖြတ်သွားမယ့်အနေအထားဖြစ်မယ်။အဲ့တော့အခြေခံဥပဒေဟာအစ်စ်ဖြစ်မယ်လို့ပြောလို့မရပါဘူး။အခြေခံဥပဒေဟာအင်မတန်ကောင်းမွန်တဲ့ကျွန်တော်ပြည်ထောင်စုသားအားလုံးပါဝင်တဲ့အားလုံးရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်တဲ့အဓိကတော့ Democratic Federal ပြည်ထောင်စုစနစ်ကိုညံ့ညံ့များတတ်တဲ့ပွားနိုင်ဖို့ရာဒီညီလာခံကပဲဆုံးဖြတ်ပေးနိုင်မှာပါကြ။ဒီညီလာခံကမအောင်မြင်မှုဆိုရင်ကျွန်တော်တို့နိုင်ငံသားအားလုံးမျှော်လင့်တဲ့ကျွန်တော်တို့တိုင်းသားတွေအားလုံးမျှော်လင့်တဲ့ Federal ပြည်ထောင်စုစနစ်ဆိုတာပေါ်လာဖို့ရာအင်မတန်ကိုခက်ခဲမယ်လို့ထင်ပါတယ
်။အခုလိုဖြည့်ချပေးတဲ့အတွက်ဆရာကိုကျွန်တော်တို့ RFA ကအထူးပဲကျေးဇူးတင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ။